အမေရိကန်ပြည်ထောင်စုမစ်ဇူရီသတင်းမီဒီယာတက်ကတူကနေ2013ခုနှစ်အတွက်ပေးအပ်တဲ့သတင်းပညာမှာထူးခြားစွာတာဝန်ထမ်းဆောင်ခဲ့မှုဆုရှင်အဖြစ် AP သတင်းဌာနမှမြန်မာနိုင်ငံဌာနေသတင်းတောက်ဒေါ်အေးဝင်းကိုဆုချီးမြှင့်လိုက်ပါတယ်။သတင်းဂုံတူးဆောင်ဆုရှင် AP သတင်းဌာနရဲ့သတင်းစာဆီယာမဒေါ်အေးဝင်းကိုမတ်စုမုံကဆက်သွယ်ပြီးတော့မေးမြန်းထားတာကိုနားဆင်ကြည့်ပါခင်ဗျာ။
မစ်ဇူရီပြည်နယ်ကိုလံဘီယာမြို့မှာရှိတဲ့မစ်ဇူရီသတင်းမီဒီယာတက္ကသိုလ်က2013ခုနှစ်အတွက်ဂုဏ်ပြုချီးမြှင့်တဲ့သတင်းပညာထူးကျွန်ဆုရရှိသူ10ဦးထဲမှာ AP သတင်းဌာနကမြန်မာဌာနေသတင်းတောက်ဒေါ်အေးအဝင်းလည်းတဦးအပါအဝင်ဖြစ်ပါတယ်ဒေါ်အေးအေးဝင်းနဲ့အတူဆုရရှိသူတွေထဲမှာနာမည်ကျော်နယူးယောက်တိုင်းနဲ့ဝါရှင်တန်ပို့စ်ကပူလစ်ဇာသတင်းတပ်ပုံဆုရှင်နှစ်ဦးလည်းပါဝင်ပါတယ်။ဒီဆုဟာသတင်းလောကမှာအထင်ကရဆွမ်းဆွမ်းတမန်ဆွမ်းဆောင်နိုင်ခဲ့သူတွေကိုဂုဏ်ပြုချီးမြှင့်တဲ့ထင်ရှားတဲ့ဆုလည်းဖြစ်ပါတယ်။အခုလိုမျိုးဆုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးဆုရှင်ဒေါ်အေးအေးဝင်းက VOA ကိုအခုလိုပြောပါတယ်
။ Journalism ဖီးမှာလုံလာတာကြာပြီးတော့သူက Distinguish ဖြစ်တဲ့ဒီလိုပြီးတဲ့ Honor Medal လို့ပြောပါတယ်။အဲ့တော့အန်တီလေးကတော့ထူးတော့ထူးကြမ်းတာပေါ့ကိုကမမညှော့လင့်ထားတော့လေအာအော်တော့သွားတာပေါ့အော်လေးအော်လေးဝင်းဝင်းဝင်းတာပါလေ
ဒီဆုရှင်တွေကိုလာမယ့်2013ခုနှစ်အောက်တိုဘာလ29ရက်နေ့မှာအမေရိကန်ပြည်ထောင်စုမစ်ဇူရီတက္ကသိုလ်မှာဆုချီးမြှင့်ပေးအပ်မှာဖြစ်ပြီးတော့ဒီဆုကိုကိုယ်တိုင်လက်ခံယူဖို့စီစဉ်နေပါတယ်လို့ဒေါ်အေးအေးဝင်းကပြောပါတယ်ဒီကနေ့2008ခုနှစ်တုန်းကနိုင်ငံတကာမီဒီယာအမျိုးသမီးဖောင်ဒေးရှင်းကနေအမျိုးသမီးသတင်းတောက်တူအနေနဲ့သတင်းရယူတဲ့နေရာမှာတတိပြောင်မြောက်တဲ့ဆုကိုဒေါ်အေးအဝင်းကိုလည်းချီးမြှင့်ပေးအပ်ခဲ့ပါသေးတယ်။အလားတူပါပဲဒီအဲ့ဒီ2008ခုနှစ်မှာပဲမြန်မာနိုင်ငံတွင်းမှာနာဂစ်မုံတိုင်းဒဏ်ခံရတဲ့ချိန်သတင်းကိုစွန့်စန်းတမန်သတင်းပေးပို့နိုင်ခဲ့သူ AP သတင်းအက်ဒီတာတွေနဲ့သတင်းတောက်တွေကို AP သတင်းဌာနကနေပေးအပ်တဲ့ဂုဏ်ပြုဆုကိုလည်းဒေါ်အေးအဝင်းလက်ခံရရှိခဲ့ပါတယ်။2004ခုနှစ်တုန်းကလည်း AP သတင်းဌာနကနေချီးမြှင့်တဲ့ Oliver S. Gremlin ထူးချွန်ဆုကိုလည်းလက်ခံရရှိခဲ့ပါတယ်။ဒီလိုမျိုးသတင်းထူးချွန်ဆုတွေသူ့အနေနဲ့ရရှိခဲ့တာဟာသတင်းသမားတယောက်အနေနဲ့ကိုယ့်ရဲ့ယုံကြည်ချက်ခံယူချက်ကိုခိုင်ခိုင်မာမာဆွဲမြဲလက်ကင်ယက်တီနိုင်ခဲ့တာကြောင့်ဖြစ်တယ်လို့ဒေါ်အေးအေးဝင်းကဆိုပါတယ
်။ဒီလိုဆုတွေပြီးတော့အဒီတစ်ခုလေးသတိထားမိရတော့ကိုယ့်ကတစ်ခုခုကိုယုံကြည်ပြီးတော့ဒီကိစ္စမမအလုပ်တစ်ခုကိုလုပ်လို့ရှင်။အစီအမံပြုခံရတယ်ဆိုရင်ဟာတော့နောင်မီဒီယာလောကရဲ့စီးပွားရေးအတွက်အားသက်စရာလို့အန်တီယာမြင်ပါတယ်။ကိုယ့်အတွက်တင်မဟုတ်ဘူးကိုထင်တယ်ဒီမှာမမကြီးမှာရှင်ဒီလုပ်ငန်းကိုတော်တော်ကိုစိတ်ပါဝင်စားလုပ်နေပြီးတွေအများကြီးရှိတယ်လို့အဲ့လိုလူငယ်တွေအားလုံးအတွက်အားသက်စရာလို့ပဲမြင်ပါတယ်။ဘာလဲဆိုဒီလိုဆိုကိုဘလောက်ဟိုကျွေးနဲ့ဟိုယုံကြည်ချက်နဲ့လုပ်လို့ဒါတွေကမီဒီယာအတိအမှတ်ပြည့်ရဲ့ပေါ့။ဒီလိုမျိုးဖြစ်သွားတဲ့ကိစ္စတွေမဟုတ်ဘူးပေါ့
အရင်စစ်အစိုးရလက်ထက်သတင်းမီဒီယာနဲ့စာပေစာနယ်ဇင်းတွေအပေါ်မှာဖိနှိပ်ချုပ်ချယ်မှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်ခဲ့တဲ့မြန်မာနိုင်ငံမှာအခုအရက်သားအစိုးရလက်ထက်မီဒီယာပွင့်လင်းလွတ်လပ်မှုတွေကတော့စတင်တိုးတက်လာနေပြီဖြစ်ပါတယ်အခုအချိန်မှာတော့သတင်းသမားတွေကိုအချိန်မရွေးဖမ်းဆီးအရေးယူခံရမှာကိုစိုးရင်ကြောက်လန့်နေရတဲ့အနေအများတဲ့အနေအထားကိုတော့ကြုံလွန်သွားပြီဖြစ်တယ်လို့ဒေါ်အေးအေးဝင်းကဆိုပါတယ်အရင်က
အလုံးလုံးလို့ရှင်ချိန်မတော်ဘူးများလားညပြတကားခောက်မလဲဆိုတော့ဒီကြောင်ကြောင်ဟိုလည်းလုတ်ခဲ့တဲ့ဟဲ့ဒီအများကြီးရှိခဲ့တယ်။အခုဒီတနေ့ပွဲနှစ်နှစ်လောက်ကာလမှာတော့ညတော့ဘယ်သူမှတကားမခောက်ဘူးလို့အေးအေးနဲ့အိပ်ရတယ်ပေါ့။အဲ့တော့ပွဲရင်းလွတ်လပ်မှုကတော့အဲ့ဒီညကောင်းကောင်းအိပ်လို့ရတာအနေနဲ့တိုင်းသွားချပြောရမှာပေါ့နော်
။လိုအပ်နေသေးတဲ့မီဒီယာလွတ်လပ်ခွင့်တွေအတွက်သတင်းသမားတွေနဲ့အတူထက်တူယက်တီသွားမှာဖြစ်တယ်လို့ဒေါ်အေးအေးဝင်းကပြောဆိုပါတယ
်။မီဒီယာသမားဆိုတာလေ freedom of expression ကသူကအဓိကသူကပြောမှာပဲသူရဆိုတာလေသူကလည်းသူအနေနဲ့သူ့လုံလုံလေးဘယ်လိုကာကွယ်ရလဲဆိုတာလေအများအားပြောနေမှာပဲနှစ်ဖက်စလုံးကတော့သူ့ပဲပို့ပဲဆိုတာရှိတာပေါ့ဒါနဲ့ကိုယ်ကိုယ်တိုင်ကတော့မီဒီယာသမားဖြစ်တဲ့ဒီကြောင့်တင်းစားလွတ်လပ်ခွင့်အတွက်ကိုနှောက်ချက်ဖြစ်နေထင်တာလေအကုန်လုံးကိုကတော့ဘဝလက်မခံနဲ့ပြန်မပါတာပေါ့
မြန်မာနိုင်ငံတွင်းမှာမီဒီယာပွင့်လင်းလွတ်လပ်မှုရှိလာတဲ့အခုလိုအနေအထားမှာလူငယ်မျိုးဆက်သစ်သတင်းတောက်တွေလည်းအများအပြားပေါ်ထွက်လာခြင်းဖြစ်ပါတယ်။အဲ့ဒီအတွက်လူငယ်သတင်းတောက်တွေအနေနဲ့သတင်းမီဒီယာကျင့်ဝတ်ကိုလေးစားလိုက်နာကျင့်သုံးကြဖို့အရေးကြီးတယ်လို့လည်းသတင်းဆုရှင်ဒေါ်အေးအေးဝင်းကပြောပါတယ်။မစ်ဇူရီသတင်းစာပညာတက္ကသိုလ်ကနေချီးမြှင့်တဲ့ဒီသတင်းပညာဆိုင်ရာသတင်းလုပ်ငန်းတွေမှာထူးချွန်စွာစွန့်ဆောင်နိုင်ခဲ့သူတွေကိုပေးအပ်တဲ့ဂုဏ်နူးဆောင်ထူးချွန်စုကိုတော့ဝန်ကြီးချုပ်ဟောင်းဝက်စတန်ချာဂျီလိုမျိုးနိုင်ငံခေါင်းဆောင်တွေအပါအဝင်ကဘာကျော်ပုဂ္ဂိုလ်တွေကိုလည်းဂုဏ်ပြုပေးအပ်ခဲ့ပူပါတယ်ရှင်။